ထိုင်းနိုင်ငံမှာ2016ခုနှစ်မတိုင်ခင်အထိရွေးကောက်ပွဲကျင်းပနိုင်မဲ့ပုံမရှိဘူးလို့ထိုင်းစစ်တပ်ရဲ့အကြီးအကဲအရာရှိတဦးကပြောဆိုလိုက်တာမို့ဒီကိစ္စအားဆိုရင်ဒီမိုကရေစီအသွင်ပြောင်းရေးစစ်တပ်ကပေးထားတဲ့ဂရီကဝတ်ထပ်ပြီးတော့အချိန်ဆွဲလိုက်တာဖြစ်ပါတယ်။အခြေခံဥပဒေမူကြံပြုစုပြီးချိန်2016နှစ်စန်းပိုင်းလောက်မှာမှရွေးကောက်ပွဲတွေကျင်းပနိုင်မဲ့ပုံရှိတယ်လို့ဒုတိယဝန်ကြီးချုပ်ပရာဝတ်ဝန်ဆူဝန်ကဒီကနေ့သတင်းတောက်တွေကိုပြောဆိုလိုက်တာပါ။ရွေးကောက်ပွဲကြန့်ကြာရတဲ့အကြောင်းရင်းတစ်ခုကစစ်တပ်ရဲ့ဥဆောင်မှုကိုဆန့်ကျင်တဲ့အင်အားစုတွေရှိနေလို့ဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးအဖြစ်လဲတာဝန်ထမ်းဆောင်နေတဲ့ဒုတိယဝန်ကြီးချုပ်ပရာဝတ်ကပြောဆိုပါတယ်။ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောမသွားပါဘူး။ထိုင်းနိုင်ငံမှာအကြမ်းဖက်မှုတွေကြိုးစားဖြစ်ပွားခဲ့တဲ့အတိုက်ခံတို့ရဲ့ဆန္ဒပြပွဲတွေလာနေချီဖြစ်ပွားခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ရင်းလာရှနာဝတ်ကိုယာရုကဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့တာပါ။ဒါဟာထိုင်းနိုင်ငံထွေမှာနှစ်80အတွင်း12ကြိမ်မြောက်ဆက်အာဏာသိမ်းမှုဖြစ်ပြီးတိုင်းပြည်တွင်မတည်ငြိမ်မှုတွေထပ်မဖြစ်ဖို့နဲ့ပြည်ပြင်ပြောင်းလဲရေးဖော်ဆောင်ဖို့အတွက်စစ်အုပ်ချုပ်ရေးထားရှိဖို့လိုအပ်တဲ့အတွက်ဖြစ်တယ်လို့စစ်တပ်ကပြောဆိုထားပါတယ်ရှင်။